ပါမဲတက်တမ်းမရှိတော့တဲ့နိုင်ငံခြားသားအလုပ်သမားတွေတရားမဝင်နီးလနဲ့ရောက်ရှိလာသူတွေကိုမလေးရှားအစိုးရကတရားဝင်ပါမဲတွေပြန်ထုတ်ပေးနေပါဗျ။ဒီလိုပါမဲပြန်လျှောက်ကြသူတွေထဲမှာမြန်မာနိုင်ငံသားတွေလည်းအများအပြားရှိနေတာပါ။မလေးရှားအစိုးရကတော့ပါမဲလျှောက်သူတွေအာမခံချက်ရှိတဲ့အလုပ်ရှင်ကုမ္ပဏီပိုင်ရှင်တွေရဲ့ထောက်ခံမှုနဲ့လျှောက်ကြဖို့တိုက်တွန်းထားပါဗျ။ဒါပေမဲ့လည်းမြန်မာနိုင်ငံသားတွေကြမှာပါမဲရဖို့အတွက်နီးလန်အမျိုးမျိုးကိုအသုံးပြုနေတာ။ငွေကြေးအမြောက်အများကုန်ကြရတွေရှိနေကြောင်းမြန်မာအဖွဲ့အစည်းတချို့ကပြောပါတယ်မလေးရှားကရခိုင်အလုပ်သမားတမက္ကကတော့ဒီလိုကိစ္စတွေကိုမြန်မာနိုင်ငံသားတွေသိရှိအောင်ကုမ္ပဏီပိုင်ရှင်တွေအလုပ်ရှင်တွေကိုဖိတ်ကြားပြီးဟောပြောပွဲတစ်ခုစီစဉ်ထားကြောင်း VOA ကိုပြောပါတယ်
ဖွင့်ပြထားတဲ့အချိန်မှာပါမစ်လုံးရင်လုံးလိုက်ပေါ်တော့မလုံးလို့ဆိုလို့ရှိရင်တော့ကျွန်တော်တို့ဟိုတမားတွေဘောနဲ့တော့ဆက်ကြည့်ရှိတာပေါ့တော်လိုက်ကနေနေတော်လိုက်ကနေနေကြားလို့ရှိရင်ဟိုမှာကုမ္ပဏီကလူကြီးတွေကုမ္ပဏီပိုင်ရှင်တွေလာပြီးတော့အသေးဝေးလုပ်ပြီးပြောပြမယ်ဘလုံးကိုအပေါ်ပေါက်အောင်နားမနေတဲ့လူတွေနားနေတော့အောင်နောက်ပြီးအနေနဲ့လူတချို့ကရိုက်စားလုပ်နေကြမယ်ရလိုက်ရိုက်စားမလုပ်ရအောင်ဆိုပြီးတော့ကျွန်တော်တို့ဥက္ကဋ္ဌကုမ္ပဏီကုမ္ပဏီမှုနဲ့ကျွန်တော်တို့တွေအသက်သာအောင်ဆိုပြီးတော့အဲ့လိုအသေးဝေးပြောရှိတယ
်ပါမစ်ကိုလျှောက်ထားခွင့်ရှိသူတွေရဲ့မှာ2022ဒီဇင်ဘာ31ရက်မတိုင်ခင်မလေးရှားကိုကုန်လန်းရေလန်းကဝင်ရောက်လာသူတွေအလဲဗီဇာနဲ့ရောက်လာသူတွေရက်လွန်နေသူတွေပါမဲတက်တန်းကုံသူတွေမလေးရှားမှာတကြိမ်အဖမ်းခံရပြီးအောက်လန်းကနေပြန်ဝင်လာသူတွေအထိလုတ်ခွင့်ရမှာဖြစ်ပါတယ်ပတ်စပို့လည်းလက်ကင်ရှိထားရမှာပါအာမခံချက်ရှိတဲ့ကုမ္ပဏီလိုင်စင်ကိုကင်ဆောင်ထားတဲ့အလုပ်ရှင်တစ်ထည့်ရဲ့အကူအညီနဲ့လျှောက်ထားဖို့အလွတ်လျှောက်ထားမယ်ဆိုရင်စိတ်ချရတဲ့လူမှုကူညီရေးလိုအဖွဲ့အစည်းတစ်ခုခုရဲ့အကူအညီနဲ့အစဉ်အဆက်လျှောက်ထားဖို့မလေးရှားကမြန်မာလုပ်ငန်းရှင်တို့ကအကြံပြုပါတယ်အလုပ်ရှင်ရဲ့အကူအညီနဲ့လျှောက်ထားမယ်ဆိုရင်ပါမဲရဖို့မလေးရှားရင်ဂစ်ငွေ6000ကျော်လာကြတဲ့ကြောင်းသူကပြောပါတယ
်။သူကလည်းသီယတာကတစ်စစ်တစ်စစ်နေလောက်ကြတာလေ။အပေါ်သားတွေပါရှိတာပေါ့ဗျာပြောရမယ်ဆို။အားကြောင့်မတန်းစားဖြစ်ကုန်တာပေါ့။ပိုသမားတွေကြတော့ပြောရမယ်ဆိုဒီတန်းကိုမရှိတော့တော့စားတော့မယ်လေ။အဲ့ကြောင့်သူရတာဒီအောင်ပြင်ညာလိုက်တာ။ပါမေးလျှောက်တဲ့စိတ်ဓာတ်နဲ့ပတ်သက်တာတော့ကိုယ်ရဲ့နိုင်ငံသားမနေရဆိုတော့ကိုယ့်မြန်မာတွေဟိုတတိကောင်းကောင်းရှာပြီးတော့မောင်းမောင်းကြံကြံလုပ်ကြည့်နေတာပေါ့။ဟိုတခုခုစားကြရတယ်ကိုယ်ဒီမှာလည်းဒုက္ခရောက်တယ်။
ပါမဲမရှိတဲ့မြန်မာနိုင်ငံသားက2,000ကနေ3,000ဝန်းကျင်ရှိကြောင်းမြန်မာအဖွဲ့အစည်းအချို့ကခန့်မှန်းထားပါတယ်။မလေးရှားမှာနေထိုင်အလုပ်လုပ်ခွင့်ပါမဲလျှောက်ထားတာကိုအခု2023ဒီဇင်ဘာလ31ရက်ကိုနောက်ဆုံးသတ်မှတ်ထားပါတယ်။ပါမဲကတနှစ်တက်တန်းပေးထားတာဖြစ်ပြီးအလုပ်ရှင်ရဲ့ထောက်ခံချက်နဲ့တနှစ်တစ်ကြိမ်တက်တန်းတိုးခွင့်ရမှာဖြစ်ပါတယ်ခင်ဗျာ။